ဒေါက်တာအန်ဒရူးရှာမြန်မာနိုင်ငံတိုင်းရင်းသားစီးလုံးညီညွတ်ရေးပြည်တွင်းစစ်ရစဲရေးနဲ့ပတ်သက်ပြီးတော့ဂျွန်ဆန်စုကြီးအမှုပြုတဲ့ NLD အစိုးရက27ရာစုပင်လုံနီလာခံတကြိမ်ကျင်းပခဲ့မှုဖြစ်ပါတယ်အခုဒုတိယအကြိမ်ကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးကောင်းမြင်တဲ့လူစိတ်မရှိကြပဲနဲ့ဖြစ်ပါမလားဆိုပြီးတန်တရားအမြင်မဖြစ်နိုင်ဘူးဆိုတဲ့အဆိုးမြင်တွေကြီးရကြရခဲ့ရပါတယ်ဆိုတော့ဒီကနေ့မှာတော့ကျွန်တော်ကဒေါက်တာအန်ဒရူးစီကအကောင်းမြင်တဲ့အမြင်မျှော်လင့်ချက်ရှိတဲ့အမြင်တွေကြားလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့အကောင်းမြင်တဲ့အပိုင်းလည်းရှိတယ်လို့စိတ်ဓာတ်နည်းနည်းကျတဲ့အပိုင်းလည်းရှိပါတယ်အကောင်းမြင်တဲ့အပိုင်းကပထမ27ရာစုပင်လုံလုပ်ပြီးကြတဲ့ကအဲ့ဒီမှာစာတန်း82ဆောင်ထွက်တယ်မူအားဖြင့်တော့သဘောတူညီချက်တွေရှိကြတယ်ဒါနဲ့အသေးစိတ်ရေးထားတဲ့ဟာမရှိဘူးဗျဒုတိယချက်ကဒီပထမအချိန်ဟိုဟာဗော27ရာစုပင်လုံနဲ့အခုလုပ်မဲ့အချိန်ကာလမှာကြာကာလမှာပထမအချိန်လုံးကထွက်တဲ့အဆူတွေနဲ့ပတ်သက်ပြီးတော့ဒီ B2B သားတွေကြားမှာဆွေးနွေးမှုတွေအားနည်းပါတယ်တိရအချိန်မှာလည်းပဲအဲ့လိုညီလာခံတက်ပြီးတော့စာတမ်းဖတ်ပြီးတော့ပြီးသွားတဲ့ဟာမျိုးဖြစ်မှာတော့နည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗ
ျဒါပေမဲ့အခုလောလောဆယ်မှာတော့အဲ့ဒီပင်လုံညီလာခံကိုနောက်ဆုတ်လိုက်ပြီးတော့ဒီကြားထဲမှာလည်းပဲပြည်နယ်ရေးမှာမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပြန်လုပ်နေရလို့ကြားပါတယ်အဲ့ဒါကတော့အလားအလာဘယ်လိုရှိပါလဲခု
ဟုတ်ကဲ့အမျိုးသားအဆင့်ကရင်ပြည်နယ်ရဲ့နောက်ပြီးတော့တနင်္သာရီတိုင်းရဲ့ဆွေးနွေးတဲ့ဟာတွေတော့အများကြီးထွက်လာပါတယ်ဒါမဲ့ကျွန်တော်တို့အပြင်ကနေထိုင်ပြီးတော့ကြည့်နေလူတွေအတွက်တော့တိတ်ပြီးတော့အားရစရာမကောင်းပါဘူးအခုအမျိုးသားအဆင့်မှာလည်းပဲပို့ဥဒေသမှာသူတို့လုပ်နေတယ်နောက်ပြီးတော့ရှမ်းပြည်မှာလုပ်မယ်ချင်းပြည်မှာလုပ်မယ်နှစ်နေရာမှာလုပ်ရသေးပါဘူးအဲ့တော့ဒီဟာတွေကိုအချိန်ပို့ပြီးတော့ပေးနိုင်တယ်ဆိုလို့ရှိရင်27ရာစုပင်လုံဒုတိယကျင်းလုပ်တဲ့အချိန်မှာပို့ပြီးတော့ခိုင်မာတဲ့အတင်ပြချက်တွေအစိုးရထွက်လာလိမ့်မယ်လို့ထင်ပါတယ်အဲ့လိုမဟုတ်အချိန်မပေးနိုင်တဲ့အတွက်ကြောင့်ပထမအချိန်လုတ်တုံးကလို့စာတမ်းတွေဖတ်ပြီးတော့ပြီးသွားတဲ့ဟာမျိုးဖြစ်သွားမှာကိုလည်းနည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗ
ျပြည်နယ်တွေမှာလုတ်တဲ့အမျိုးသားအဆင့်အစည်းအဝေးတွေကလည်းပဲသူတို့ရဲ့အယူဆတွေအမျိုးမျိုးပေါ်လာကြမှာပေါ့လေတိုင်းရင်းသားတွေရဲ့လူကျင်တဲ့အသံတွေထွက်လာမှာပေါ့ဗျာဆိုကြပါစို့အဲ့ဒီဟာတွေမှာ
ဟုတ်ကဲ့
တက်မတော်ဘက်ကသဘောမတူနိုင်တဲ့အချက်တွေပါလို့အဓိကဖြစ်နေတယ်ဆိုပြီးတော့လူတွေကသုံးသပ်ကြပါတယ်အခြေခံအဖြစ်တကယ်တော့အဲ့ဒီအဆင့်ကိုမကြည့်ပဲနဲ့အခုလောလောဆယ်မှာအစည်းအဝေးတက်မယ်မတက်ဘူးဘယ်သူတက်ရမယ်ဘယ်သူမတက်ဘူးဆိုတော့အဆင့်မှာတော့မှအဓိကတက်မတော်ရဲ့သဘောအတိုင်းဖြစ်နေတယ်ဆိုတော့တက်မတော်ရဲ့သဘောမတူမှုကတော်တော်လေးအရေးကြီးတယ်လို့လူတွေသုံးသပ်ကြပါတယ်ဘယ်လိုပြောလို့ပါလဲ
ကျွန်တော်တော့အဲ့လိုမထင်ပါဘူးခင်ဗျပထမအကြိမ်လှုပ်တုံးကထွက်လာတဲ့ဒီမူတွေပေါ့ principle တွေမှာတက်မတော်ဖက်ရောအစိုးရဖက်ကရောတိုင်းသားလေးနဲ့ gain တွေဖက်ကရောအားလုံးကမူမှာကြီးကြီးမားမားကွဲလွဲတဲ့ဟာမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်ကျွန်တော်သုံးသက်ချက်ကအဲ့ဒီမှာတင်တွင်းတဲ့စာတမ်း82ဆောင်ပေါ်မှာအခြေခံပြီးတော့သုံးသက်တာဖြစ်ပါတယ်။ဒါပေမဲ့ဒီမူတွေရဲ့နောက်ွယ်မှာဘယ်လိုလုပ်မလဲဆိုတာပထမအချိန်27ပင်လုံးတုန်းကဘာမှမရှိခဲ့ပါဘူးဗျ။အခုမှာဖေရစနစ်ကိုအကောင့်ထည့်ပုံမယ်ဆိုတဲ့ဟာမူအဖြစ်အားလုံးကသဘောတူတယ်။အာနာကိုဘယ်လိုခွဲဝယ်မယ်ဘယ်လိုပုံစံမျိုးနဲ့အခြေခံဥပဒေထဲမှာဒီဖေရစနစ်တွေကိုထည့်သွင်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးတဲ့ဟာတွေကအခုချိန်ထိမထွက်သေးပါဘူးခင်ဗျအဲ့တော့ဒီအမျိုးသားအဆင့်ဆွေးနွေးပွဲမှာဒီဟာတွေထွက်လာနိုင်တယ်ဆိုလို့ရှိရင်နောက်တစ်ခါပြုလုပ်မယ်27ရာစုပင်လုံဒုတိယအချိန်မှာတော့ပို့ပြီးတော့ရလတ်ကောင်းတွေထွက်လာမယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီစာတမ်းမှာပါတဲ့အခြေခံမူတွေနဲ့ပတ်သက်ပြီးမပြောခင်သိသီးသာတင်ရှားတဲ့လူတွေပြောနေတဲ့ကိစ္စတခုကညီလာခံတက်မဲ့ကိစ္စ NCO လက်မှတ်ထိုးပြီးမှတက်ခွင့်ပြုမယ်ပြီးတက်မတော်ဘက်ကတင်းခံနေတဲ့ကိစ္စကြတော့
NCA မှာပါတဲ့အချက်တွေအားလုံးဟာဆွေးနွေးထိထိုင်းကြတဲ့လူတွေသဘောတူထားတဲ့ဟာတွေပေါ်မှာ NCA ဖြစ်လာတာဖြစ်တဲ့အတွက်ဘသူကတက်မယ်မတက်ဘူးဆိုတာကိုယ်အရင်ကလေးကသဘောတူပြီးသားမူအဖြစ်သဘောတူပြီးသားကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီဟာကိုအတင်းကျဆုတ်ကင်ထားခြင်းသလားတကယ်တော့ဒီညဉ့်ညံ့ရေးရှိကိုတွန်းနှိုင်အောင်ဒီလူတွေနဲ့အလျှော့အတင်းထိထိုင်းပြီးတော့ပြန်လဲစီစဉ်ဖို့မသင့်ဘူးလို့ထင်လားကိုအန်ဒရူး
ဟုတ်ကဲ့ဆရာပြောသလိုလဲမှန်ပါတယ်တစ်ဖက်မှာလည်းကျွန်တော်တို့ရှင်းစားဖို့ကလက်မှတ်ထိုးတဲ့လူတွေကဒီလက်မှတ်ထိုးဖို့အတွက်သူတို့မှာပေးဆပ်မှုတွေဆွံ့နှုတ်မှုတွေအများကြီးလုပ်ခဲ့ရသလိုမထိုးတဲ့လူတွေအနေနဲ့လည်းဒီလက်မှတ်ထိုးတဲ့လူတွေရဲ့ပေးဆပ်မှုကိုနားလည်ပေးဖို့လိုပါတယ်ခင်ဗျနောက်ပြီးတော့ထိုးပြီးသားလူတွေအနေနဲ့လည်းလက်မှတ်မထိုးသေးတဲ့လူတွေရဲ့ဟိုပေါ့လူချင်တဲ့ဆန္ဒတွေကိုလည်းနားလည်ပေးတယ်လို့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့အပြန်အလှန်နားလည်မှုမရှိဘဲနဲ့ကျွန်တော်ထိုးထိုးမထိုးထိုးကျွန်တော်ဒီညီလာခံကိုတက်ရမယ်ဆိုတော့ပုံစံမျိုးနဲ့တွားရင်တော့ဒီ NCA လက်မှတ်ထိုးထားတဲ့ဟာကိုနှစ်တာရရှော့ကျစေတယ်လို့ ဖြစ်သွားနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ်ဘယ်အဖွဲ့အစည်းကမှကျွန်ပြီးတော့ကျွန်တော်ပြောတာမဟုတ်ပါဘူ
းနောက်အဲ့ဒီမူရီကိုသွားပြောခင်အောက်ထင်မှာဖြစ်နေတဲ့ကိစ္စအခုထိုးစစ်တွေတိုက်ပွဲတွေကဖြစ်နေတယ်အဲ့ဒီကိစ္စကိုစစ်ကိုဆန့်ကျင်ဖို့လူတချို့ကတောင်းဆိုဆန္ဒပြတယ်သူတို့လည်းအဖန်ခံတာကြားပါတယ်အဲ့ဒါတော့ထားပါတော့ဘာကြောင့်အပြည့်အခက်ရဆဲရေးမဆောင်ရွက်နိုင်တာလဲအရင်တုန်းကလည်းဘုကျုံနေဝင်းခစ်တော်ကဘာလို့ကတော့ပြည်တွင်းညီညာရေးလုခိုင်းရင်ဒါအပြည့်အခက်ရဆဲရေးညီညာမြတ်ခေါ်ခဲ့တယ်လေဆိုတော့အဲ့လိုပုံစံမျိုးကမဖြစ်နိုင်ဘူးလားဘာကြောင့်အပြည့်အခက်ရဆဲရေးမကြီးညာနိုင်ကြခင်ဗျာ
ဟုတ်ကဲ့လက်မှတ်ထိုးထားတဲ့ဒေတာတွေမှာပြစ်ခတ်တိုက်ခိုက်မှုရှိတယ်ဆိုတာကျွန်တော်မကြားပါဘူးလက်မှတ်မထိုးသေးတဲ့ဒေတာတွေမှာပြစ်ခတ်တိုက်ခိုက်မှုတွေရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့လည်းကြားပါတယ်အဲ့တော့ဒီစီးရဲ့သဘောတဘာဝကတော့ရှင်းပြပြမှာတကယ်ရှိတဲ့လူတွေကပြောတာပို့ပြီးတော့ယထာဘူတကြပါတယ်ကျွန်တော်တို့မြို့ပေါ်မှာနေပြီးတော့ဘာကြောင့်ဟိုမှာဆစ်ဖြစ်နေတာလဲအဲ့ဒါမကောင်းဘူးဆိုပြီးတော့လက်ညှိုးထိုးနေတဲ့ဟာကဖားတတ်ပါတယ်ဒုတိယချက်အနေနဲ့ဒီဆစ်ပွဲတွေရပ်ဖို့ဆန္ဒပြတဲ့လူတွေကိုဖမ်းနေစီးရဆိုတဲ့ကိစ္စလည်းကျွန်တော်တို့ဟိုတစ်ဖက်ကိုတုံ့တက်ဖို့လိုပါတယ်တမလို့ဖက်တစ်ခုကိုပဲခင်ဗျားတို့တစ်ဖက်သက်အပြစ်ခတ်ရဆဲပါဆိုတဲ့ဟာကျွန်တော်တို့ပြောနေရင်ကျွန်တော်တို့မှာဖက်လိုက်နေတယ်လို့ဖြစ်မှာပါတစ်ဖက်မှာလည်းပဲလက်နဲ့ကြိုင်ထားတယ်လက်နဲ့ကြိုင်တိုင်းသားအဖွဲ့အစည်းတွေကိုလည်းသူတို့ကိုပဲခင်ဗျားတို့အရင်အပြစ်ခတ်ရပြီးမှတပ်မတော်ကရက်မယ်ဆိုရင်လည်းကျွန်တော်တို့ဖားပါမယ်အဲ့တော့နှစ်ဖက်စလုံးကအပြစ်ခတ်ရသူတို့ကရက်ဖို့သူတို့ကဆုံးဖြတ်မှအဲ့လိုနှစ်ဖက်စလုံးအပြစ်ခတ်ရဖို့ကျွန်တော်တို့ကတိုက်တွန်းမှအဲ့ဒါမှန်ကန်တယ်လို့ထင်ပါတယ
်ဟုတ်ကဲ့တကယ်အပြစ်ခတ်ရဆေးကြီးကြီးညာရဲဆိုတာအစိုးရဘက်ကကြီးညာမှာပေါ့အနာရှိသူဘက်ကကြီးညာမှာပေါ့ဟိုဘက်ကရက်မှာပေါ့ကြီးရော
ပါအဲ့လိုမဟုတ်ဘူးလေ NCA သဘောတဘာဝက NCA ဟိုလက်မှတ်ထိုးပြီးတာနဲ့သူ့မှာအပြစ်ခတ်ပဲနှစ်နာရီအတွင်းမှာအပြစ်ခတ်ရဆဲအကြောင်းကြေညာမယ်ဘယ်ချိန်မှာ GMC ဖွဲ့ရမယ်နောက်ပြီးတော့လုပ်ငန်းရှင်တွေဘယ်လိုလုပ်ရမယ်ဆိုတော့ NCA ရဲ့ရှင်ရင်းခုမှတ်တမ်းထဲမှာဖြစ်ဖြစ် NCA ထဲမှာဖြစ်ဖြစ် GMC ရဲ့လုပ်ငန်းရှင်ထဲမှာဖြစ်ဖြစ်အကုန်ပါပြီးသားဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့မူကိုနည်းနည်းဆက်ပြောပြရစီဟို80ကျော်ရှိတဲ့စာတမ်းတွေထဲမှာမူအဖြစ်သဘောတူကြရတယ်ပထမအချိန်နှုန်းကလို့ကိုင်ရူကပြောပါတယ်အဲ့တော့ဘယ်အချက်လဲဆိုတာအရေးကြီးတဲ့မူတချို့လောက်ပြောပြပါလားဒေါက်တာအန်ဒရူးခင်ဗျာ
ဟုတ်ကဲ့အရေးကြီးတဲ့အချက်တွေကတော့ပထမအချက်ကဒီအချုပ်ချာအာဏာနဲ့ပတ်သက်ပြီးတော့သဘောတူထားတယ်ရှိတယ်တန်တူရေးနဲ့ပတ်သက်ပြီးတော့မူအဖြစ်သဘောတူထားတယ်ကိုပိုင်ပြတ်ထန်းခွင့်တွေနဲ့ပတ်သက်ပြီးတော့သဘောတူထားတယ်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုတူထောက်ဖို့လည်းမူအဖြစ်သဘောတူထားတယ်လူနေစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့လည်းသဘောတူထားတဲ့ဟာတွေရှိပါတယ်။ဒီမိုကရေစီလူခင်ရေးတို့နောက်ပြီးတော့ဘာသာရေးကိုအခြေမခံတဲ့နိုင်ငံတော်ထီထောင်ဖို့ပါတီစုံစနစ်ကိုထူထောင်ဖို့ဆိုတဲ့ဟာတွေက NCA ရဲ့အခန်းတစ်အပိုက်တစ်ကကြီးထဲမှာဒီဟာတွေအားလုံးကမူအနေနဲ့သဘောတူပြီးသားဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တန်းတူရေးကိုပဲစိတ်ဝင်စားပြီးမေးချင်တာပါ။တန်းတူရေးဟာတိုင်းရင်းသားတွေစီကအရင်ကကြားခဲ့ရတာကတော့လူမျိုးရေးတန်းတူမှုဗမာတွေရဲ့ဇာတ်ရတော့တိုင်းနဲ့ပြည်နယ်ခုနှစ်ခုအဖြစ်ခွဲပြတ်တယ်အဲ့တော့ဗမာတွေက9ဆလူမျိုးစုတွေကတဆရတယ်အဲ့လိုဆိုရဲအယူဆမျိုးလည်းရှိခဲ့ကြပါတယ်အဲ့တော့ဗမာကလည်းပြည်နယ်တစ်ခုလိုပဲသမှတ်ရင်ဒန်းတူဖြစ်မယ်လို့တိုင်းသားတွေဘက်ကအဲ့စာတမ်းတွေထဲမှာတော့မသိဘူးပေါ့လေကျွန်တော်အပြင်ကကြားရတာပါဆိုတော့အဲ့လိုပုံစံမျိုးကနှိမ့်တိုင်းလို့လွယ်ပါမလားဖြစ်လာနိုင်မှထင်ပါလားအဲ့လိုလူမျိုးရေးအရာဒန်းတူရေးဆိုတာ
ဖြစ်ပြည်နယ်ထူထောင်မှအဲ့လိုမျိုးဆိုရဲဟာကတတော်ကိုဟာပေါ့ဒီခေတ်ဒီခါနဲ့မတင်ပြောတဲ့အယူဆလို့ကျွန်တော်တို့ထင်ပါတယ်။ဘာလို့လဲဆိုတော့ရှစ်ပြည်နယ်ထူထောင်တာနဲ့အမျိုးသားဆွတ်တော်နဲ့ပြည်သူဆွတ်တော်ဖွဲ့စည်းမှုတွေကလုံးဝတခါတည်းပုံစံပြောင်းသွားမှာမဟုတ်ပါဘူး။ဒုတိယကလူမျိုးရေးတန်းတူတယ်ဆိုတာလူမျိုးရေးဆိုတာကျွန်တော်တို့ဘာကိုပြောတယ်ဗမာပြည်မှာလူမျိုးပဲတစ်ခုရှိတယ်လေ။အဲ့ဒီလူမျိုးစုအသေးသေးလေးတွေရောအကြီးတွေရောတန်းတူမှုကိုကျွန်တော်တို့ပြောနေတလား။အသေးစိတ်အဲ့ဒီစာတမ်းတွေထဲမှာကျွန်တော်မတွေ့ရပါဘူး။အဲ့တော့တန်းတူရေးကိုဘူအဖြစ်လက်ခံတယ်ဒါပေမဲ့နိုင်ငံရေးရတန်းတူရေးလူမျိုးရေးရတန်းတူရေးအခွင့်အရေးရတန်းတူရေးဆိုတဲ့ဟာဒီကိုတစ်ခုချင်းစီအသေးစိတ်ဒီလာမယ့်27ပြည်လုံးဒုတိယ27ရာစုပြည်လုံးဒုတိယအချိန်မှာဆွေးနွေးနိုင်ရင်တော့အပြည့်ထွက်နိုင်တယ်လို့ကျွန်တော်ကတော့ဖြောင်းလင်းချက်ရှိပါတယ
်ဟုတ်ကဲ့အဖြေဆိုတာသဘောတူညီတဲ့အဖြေလို့ယူဆပါလား
ဒီ27စာတမ်းကကျွန်တော်တော်အရေးအလေးထားတဲ့ကိစ္စကပြန်ဆောင်စုဆက်တော့ဟိုအပြင်းတလားဖြစ်တဲ့လားဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားအဖွဲ့အစည်းတွေကပြင်ပြတဲ့အထဲမှာပြည်သူလက်တော်ဟာပြည်သူ့အခြေခံနဲ့အတွင်းဘာသာရေးတွေအများစုဖြစ်တယ်တိုင်းသားတော်မှာတိုင်းသားတွေကိုကူစားပြုတဲ့ပြည်နယ်တွေတိုင်းဒေသကြီးကိုကူစားပြုတဲ့အတွင်း အဲ့ဒီမှာဟိုပါဘောအားလုံးတန်းတူပြင်းနေအလိုက်တန်းတူရှိရမယ်ဒီခုရှိပြီးသားကိစ္စတွေမှာနောက်တစ်ခါပြီးထောင်စုဖြတ်တော်လုပ်လိုက်တော့ဘာလို့ရဒုတိယအချိန်အနေနဲ့ပူပြီးတော့အများစုဖြတ်သွားတယ်အဲ့တော့ပြီးထောင်စုဖြတ်တော်မလုပ်ဘူးအပြုသားဖြတ်တော်နဲ့ဒီစုဖြတ်တော်ဥပဒေပြုခွင့်အာဏာအတူပေးလိုက်ခြင်းအားဖြင့်ရှိပြီနေတော့ဆက်ပြီနေတော့ဆက်သက်ပြီနေဆက်ပြီနေတဲ့အစုံတွေကိုပြန်ပြီးတော့ဆက်လုပ်ရတယ်အသက်ကွန်မြူနဲ့တင်ပြတဲ့စာတမ်းတွေရှိပါတယ်အဲ့ဒီဟာတွေကိုအသေးစိတ်ဆွေးနွေးတယ်ဆိုလို့ရှိရင်ဒီပြည်ပဲနဲ့ခုရှိရမယ်ဆိုတဲ့ကိစ္စတွေပါတစ်ခါတည်းနဲ့တွားပြီးတော့အဖြေထုတ်နိုင်မယ်လို့ကျွန်တော်ကတော့ပြောနေပါတယ်